ကမ်းဘလူမြို့နယ်တင်ငုတ်ကြီးကျေးရွာကစစ်ကောင်စီတပ်နဲ့ပြူစောထီတပ်ဖွဲ့တွေအထိုင်ချထားတဲ့စခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေကဇန်နဝါရီလ17ရက်နေ့ကပူးပေါင်းတိုက်ခိုက်ခဲ့ကြပါတယ်။အဲဒီတိုက်ခိုက်မှုတွင်မှာတော့စစ်ကောင်စီတပ်နဲ့ပြူစောထီအဖွဲ့ဝင်တချို့ထိခိုက်သေးဆုံးခဲ့ပါတယ်။စခန်းမှာရှိတဲ့လက်နက်ခဲယမ်းတွေကိုလည်းသိမ်းဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုပြီးမှာတော့စစ်ကောင်စီတပ်ဘက်ကတင်ငုတ်ကြီးကျေးရွာနီးကရွာ300ကိုမိရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့မမျှတစင်အောင်ပြောပြပေးပါမယ်။
ကမ်ဘလူးမြို့နယ်တင်ငုတ်ကြီးကျေးရွာကစစ်ကောင်စီနဲ့ပြူစောထီစခန်းကိုဇန်နဝါရီ17ရက်မနေ့2နာရီဝန်းကျင်မှာအမတ်တေစစ်တေတာကမ်ဘလူးခရိုင်ကုကဲရေးဦးဆောင်မှုနဲ့ကမ်ဘလူးခရိုင်ပါကာဖာလှုပ်ရှားတပ်ဖွဲ့နဲ့မြို့နယ်ရဲကြီးပါကာဖာတို့ပူးပေါင်းတိုက်ခိုက်ခဲ့တာမှာစစ်ကောင်စီတပ်ဖွဲ့ဝင်25ဦးသေဆုံးပြီးတနက်14လက်နဲ့လက်နက်ခဲယမ်းပစ္စည်းတွေသိမ်းဆီးရခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ကမ်ဘလူးမြို့နယ်ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကတင်ငုတ်ကြီးကျေးရွာကစစ်ကောင်စီတပ်စခန်းတိုက်ခိုက်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါရစေ
။ကျွန်တော်တို့ကလည်းပြဖို့စိတ်ကူးမရှိဘူး။သူတို့လည်းနဲ့ချရကျွန်တော်တို့လည်းမပြဘူးပဲ။သူတို့ကအဲ့ဒီမှာမလုံနဲ့ဆိုတဲ့အချိန်မှာသူတို့ကမတ်တက်ခိုက်ရတာတယောက်က။အဲအဲ့ဒီမှာကျွန်တော်တို့ကပြစ်လိုက်တာပေါ့ဗျာ။အခုလောလောဆယ်တော့မှအင်အားဖြည့်တာရယ်ဗျာ။အခုလောလောဆယ်တော့90လောက်ရှိရယ်ဗျာ။ကျွန်တော်တို့တိုက်တဲ့အချိန်မှာ20ဝန်းကျင်တော့ရှိမှာဗျာ။ဒါကတော်လည်းအဖွဲ့ကြီးအကုန်ပေါ်ရလို့ကတော့ပကဖတော်လည်းအဖွဲ့ကြီးအကုန်တရားသူတွေပေါ်ပြတော်လည်းညီမောင်တွေအကုန်လုံးပေါင်းပြီးတိုက်ရတယ်
တင်ငုတ်ကြီးကျေးရွာအထိုင်စခန်းကိုတိုက်ခိုက်ဖျက်ဆီးပြီးတဲ့နောက်ကမ်ဘလူး63936တင်ကားတက်ရင်ကစစ်ကောင်စီတပ်တွေဟာစစ်ကြောင်းနှစ်ကြောင်းခွဲပြီးတင်ငုတ်ကြီးကျေးရွာနဲ့အနီးဝန်းကျင်ကကျေးရွာတွေဖြစ်တဲ့ကိုမြို့တောင်တဲကုန်းနဲ့တရက်ခေါင်းကျေးရွာတို့ကိုမီးရှို့ခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါရယ်
။အင်းလေစနေလောက်မှာကိုမြို့ရောက်တာမီးရှို့ရယ်။ကိုမြို့ရောက်တာမီးရှို့အဲဒန်းမီကောင်တွေကကျတော့ကျွန်တော်တို့တောင်တဲကုန်းရောက်မီးရှို့ရယ်။အမှနှစ်ကြောင်းပေါင်းပြီးမှအမှသူတို့အမှအဲသူတို့မီးရှို့ပြီးတော့တရက်ခေါင်းကိုတနအိခွဲလောက်ကျတော့သူတို့ပေါင်းသွားတယ်ဗျ။နှစ်ကြောင်းပေါင်းရောမှအဲတရက်ခေါင်းကိုတက်ပြီးတော့မီးရှို့သွားတယ်ဗျ။ကိုမြို့ရောက်တော့တော့ကိုများတယ်ဗျ။ကိုမြို့ကတော့ကျွန်တော်တော်တော်ကိုများတယ်ဆိုတော့ကိုမြို့ကျောင်းနဲ့ကျွန်တော်တို့တာပြင်းရောင်းနေပဲမြင်တော့တာမှအဲမှကျွန်တော်ဒုံးနဲ့ဝဲကြည့်တာမှ
စစ်ကောင်စီအထိုင်စခန်းနဲ့ပြူစောထီအကောင်နဲ့ကြီးရွာတွေမှာရှိတဲ့ကိုမျိုးတရက်ခေါင်းစားတဲ့ကြီးရွာတွေဟာဆေးရနာသိမ့်ပြီးတဲ့နောက်ပိုင်းမှာမကြာခဏမီးရှို့ခံရတဲ့ကြီးရွာတွေဖြစ်ပြီးလက်ရှိမှာတော့ရွာအတွင်းမှာနေအိမ်တွေမရှိသလောက်ဖြစ်ကုန်ပြီလို့ဒေသခံတွေကပြောပါရယ်။တင်ငုတ်ကြီးကြီးရွာတိုက်ပွဲအပြီးစစ်ကောင်စီတပ်တွေရဲ့စစ်ကြောင်းထိုးနေမြေရှင်းလင်းရေးကြောင့်ကြီးရွာ၉ရွာလောက်ကဒေသခံ1000ကျော်လောက်စစ်ဘေးရှောင်နေရတယ်လို့ဒေသခံတွေကပြောပါရယ်။ဇန်နဝါရီ၉ရက်နေ့ကလည်းစစ်ကောင်စီတပ်အင်အား150လောက်နဲ့ကမ်ဘလူးတောင်ဘက်ခြမ်းထန်းကုန်းတိုက်နယ်အတွင်းကိုစစ်ကြောင်းထိုးဝင်လာပြီးနယ်အင်းကြီးရွာအနီးမှာရှိတဲ့စစ်ရှောင်တဲ30ကျော်ကိုမိရှို့ဖျက်ဆီးခဲ့တယ်လို့စစ်ရှောင်ဒေသခံ2ဦးကိုလည်းပြစ်ခတ်တပ်ဖြတ်သွားတယ်လို့ကမ်ဘလူး KB3 တာဝန်ခံကိုဇော်ကပြောပါတယ်
။ကိုရဲ့နေရာဟိုကဒီကျွန်တော်ကမ်ဘလူးတောင်ဘက်ခြမ်းဒီကမ်ဘလူးတိုက်နယ်လေးမှာပေါ့။နယ်အင်းဘက်ကအခုခါခါလာတင်ငါနေနဲ့တုံးချောက်တင်နဲ့တပေါင်းစုပစ်တောင်းပေါင်းပြီးတော့ကျွန်တော်ဒီရှီဆိုဒီတက်ဖွဲ့ဝင်နေနဲ့စကောင်းနှစ်ကြောင်းခွဲထူပဲဆိုတော့ကျွန်တော်ဒီကမ်ဘလူးတိုက်နေတဲ့မှာတဲ့ဒီရှာတော့တိုက်မှာဒီရှီဒူဘဲတွေဒီဘဲအလုံး30မြှို့ပြီးတော့ဒီလူနဲ့ဦးတက်သွားတယ်ကြ
ကြီးရွာကစစ်ဘေးရှောင်တွေကနန်းအင်းရွာနဲ့မီတာ1000ခန့်မှန်းအကွာဝေးလောက်မှာတဲရီနေနေထိုင်ပြီးတော့စစ်ဘေးရှောင်နေရတယ်လို့ဒေသခံတွေနဲ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဇန်နဝါရီ9ရက်ကစစ်ဘေးရှောင်နေရှိတဲ့နေရာကိုစစ်ကြောင်းထိုးပြီးစစ်ရှောင်တဲရီကိုမီးရှို့ခဲ့တဲ့အတွက်အဲ့ဒီနေရာမှာနေထိုင်တဲ့စစ်ဘေးရှောင်အိမ်တော်စု120ဝန်းကျင်လောက်ဟာနောက်ထပ်နေရာရွှေ့ပြောင်းပြီးတော့စစ်ရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်ရှင်